စကိုင်းတိုင်းမုံရွာမြို့ဘက်မှာလူငယ်တွေစစ်မှုထမ်းဖို့အတွက်ဖမ်းဆီးခေါ်ယူခံရတာခက်စိတ်စိတ်ရှိလာပါတယ်။နောက်စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တစ်ခုကနေဆင်းလာတဲ့စစ်ကြောင်းကလည်းလူငယ်တွေကိုဖမ်းဆီးခေါ်ယူနေတယ်လို့ဒေသခံတွေကပြောပြပါတယ်။အဲဒီလိုမျိုးဖမ်းဆီးခေါ်ယူခံရတဲ့လူငယ်တချို့ကိုတွားပြီးတော့ထုတ်ပေးမဲ့ပြန်မပေးလိုက်ဘူးလို့လည်းသိရပါတယ်။မုံရွာမြို့ကလူငယ်တွေကိုအတရားဓမ္မစစ်မှုထမ်းခိုင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူတင်ပြပေးပါမယ်။
မုံရွာအမြင့်လမ်းမှာတွာလာနေတဲ့လူငယ်တချို့ကိုအောက်ဂုလ25ရက်မနေ့တုန်းကစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်လူငယ်တွေကိုသူတို့ရဲ့နေအိမ်တွေမှာညသကောင်အချိန်ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာတွေဟိုရင်ကလေးကရှိနေပြီးတော့မနေ့တုန်းကတော့နေအချိန်လမ်းပေါ်တွာလာနေတာကိုတားဆီးပြီးတော့ခေါ်ယူသွားတာလို့ဒေသခံတူကဗီဒီယိုကိုပြောပါရယ
်။မော်လို့နေတဲ့လူတွေမျိုးသားတွေလည်းပဲမိဘတွေလည်းပဲတာသမီတွေဆောင်ထင်းကြဖို့ရပေါ့နော်အဲ့လိုဖြစ်နေတဲ့မျိုးပေါ်မှာပေါ့လေလူတွေကလည်းပြောရတာခေါ်ကြတယ်ဗျကလေးတွေကအဲဒီတားတော့ဆိုင်ကြံလာတွေက9နာရီ10နာရီမှကြံလာတွေလည်းရှိတယ်လေဒီလိုလေးလေးမှမှန်းမိဘကိုလှုပ်ကြည့်တဲ့တာသမီတွေမပါကြရအောင်နောက်မိဘတွေလည်းတာသမီတွေကိုဆောင်းဆောင်ထင်းထင်းနဲ့နေကြဖို့ရပေါ့လေဒီစင်လည်းဗျ
မြို့ပေါ်ရက်ွက်တွေအပြင်လန်ခုလက်မှာတားဆီးခေါ်ယူတာတွေလည်းရှိနေတာပါ။ညောင်ပင်သာဂိတ်နဲ့မဟုတ်ဂိတ်ကနဲ့ဆင်းလာတဲ့စစ်ကြောင်းတွေကမုံရွာအမြင့်လမ်းမှာကားနဲ့ဆိုင်ကယ်တွေကိုတားဆီးပြီးတော့ယောက်ျားလေးတွေကိုဖမ်းဆီးသွားတာလို့မုံရွာအမြင့်လမ်းသတင်းမှပြန်ကြားရေးတာဝန်ခံကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဒီညောင်ပင်သာဂိတ်နဲ့ပေါ့နော်မဟုတ်ဂိတ်ကနေပြီးတော့မဟုတ်ဂိတ်ကစစ်ကြောင်းဆင်းလာပေါ့နော်မဟုတ်ဆိုတာကမောဟာမန္တလေးအမြင့်လမ်းမှာရှိရလေ။အာစစ်ကြောင်းက90လောက်တော့ပါမယ်ဗျာ။ဒါကျွန်တော်မောင်အမြင်လက်ဘက်ကိုဆင်းလာပြီးတော့တားစစ်တာတွေပါလောက်တဲ့ဆိုလို့မျိုးပိတ်လိုက်တာပါဗျာ။မြို့အဝင်ရက်ွက်တွေမှာလိုက်ပြီးတော့ဖမ်းတာဗျာ။ပြီးတော့လမ်းပေါ်မှာသွားနေလူငယ်တွေအဲ့လိုမျိုးတွေဖမ်းတာဗျာ
။လူငယ်တွေဖမ်းစည်းခေါ်ဆောင်ခံရလို့မုံရွာနယ်ကမုံရွာအမြင့်လမ်းပိုင်းလမ်းသုံးပြုခွင့်ကိုလည်းယာယီပိတ်ထားတယ်လို့ပြောပါတယ်။ဖမ်းစည်းခေါ်ဆောင်ခံရတဲ့အရေးအတွက်အတိအကျမသိရသေးပေမဲ့မနေ့တုန်းကလူငယ်ယောက်ျားလေးတွေဖမ်းခံရတဲ့ဖြစ်စဉ်ကတော့တကယ်ရှိခဲ့တယ်လို့ပြောပါတယ်။
နောက်ဆက်တွဲရတော့မသိရဘူးဗျာကျွန်တော်ဗနဲ့ရောက်ပါသွားတယ်ဆိုပါလေပတိပြုလို့တော့မရဘူးပေါ့ဗျာဒါပေမဲ့ဖန်ခံရတဲ့လူတွေတော့တကယ်တော့ရှိတယ်ကျွန်တော်တို့ကြားထားတော့ဒီပြင်လုံနေတဲ့အလုပ်ဆိုင်မှာဝင်ပြီးဆွဲတာတို့ယောက်ျားလေးရောင်းနေဆိုင်နေအဲ့လိုမျိုးတွေမှာဝင်ပြီးတော့တခါလေဆွဲသွားတာမျိုးတွေရှိတယ်ရှိတော့တတ်နိုင်တဲ့လူတွေကနေလိုက်ဖို့လုပ်ပေးမယ်လေဒါပေမဲ့သူတို့ကစစ်မှုနှစ်နှစ်ထမ်းရမယ်တဲ့စစ်မှုမထမ်းလို့ရင်ဟာ1000နဲ့ချမယ်လို့တော့ပြောတယ်ဗျအဲ့လိုတော့ကြားတယ်
ပြည်နယ်နဲ့တိုင်းလိုက်စစ်မှုထမ်းဖို့စုဆောင်ခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလအထဲမှာစစ်တပ်နှံကြောင်16ခုကိုအစုလိုက်ခွဲပြီးပို့ဆောင်ခဲ့တယ်လို့ဗမာရေးရနယ်ပြည်ပခလေးလာရေးအဖွဲ့ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။စုဆောင်ခံရတဲ့စစ်မှုထမ်းဥယေက4000ဝန်းကျင်ရှိတယ်လို့ဆိုပါတယ်။မုံရွာမြို့ပေါ်မှာတော့စစ်မှုထမ်းဥပဒေအတည်ပြုပြီးတဲ့နောက်လစဉ်လတိုင်းလူငယ်တွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။